မောင်နှမွနယ်တွင်ကဘုံကြီးကြောင်းတိုက်တစ်ခုမှာ WY စာသားပါတဲ့စိတ်ကြွဆေးပြအများအပြားနဲ့လက်နက်ခဲယမ်းတချို့နောက်လက်နက်ခဲယမ်းတချို့ကိုမနေ့ဖေဖော်ဝါရီလ5ရက်နေ့ကအာဏာပိုင်တွေကသိမ်းဆီးရမိလိုက်ပါတယ်ဒေသရင်းကနေတစ်ဖက်နိုင်ငံကိုတရားမဝင်မှုရဲ့စေဝါတင်ဖို့ရောင်းချမှုတွေမြင့်တက်လာတာကြောင့်နေပြည်တော်ဘက်ကအထူးတပ်ဖွဲ့တွေကိုယ်တိုင်ဆင်းပြီးတော့တရားမဝင်မှုရဲ့စေဝါနှိမ်နင်းရေးတွေဆောင်ရွက်နေရပါတယ်အခြေအနေပြည်စုံကိုတော့ VOA သတင်းတောက်ကိုထက်အောင်ကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားတာနားဆင်ပါရှင
်ပြီးခဲ့တဲ့နှစ်ထဲအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသမှာမကြာခဏဆိုသလိုမှုရဲ့စေဝါစိတ်ကြွဆေးပြတွေဖန်စီရရှိမှုတွေရှိနေပါတယ်မနေ့ဖေဖော်ဝါရီလ5ရက်နေ့မှာတော့မောင်တော်ဒေသတွင်းကရွှေဘိုဖုန်တော်ကြီးကျောင်းတိုက်မှာ WY စာသားပါစစ်ကြွဆေးပြား42သိန်းကျော်ကိုဖမ်းဆီးရရှိခဲ့တာဖြစ်ပါတယ်။မောင်တော်မြို့တွင်းကိုဝင်ရောက်လာတဲ့အဲ့ဒီကျောင်းကကျောင်းထိုင်ဆရာတော်စီးနှင်းလိုက်ပါလာတဲ့ကားကိုဗော်ဒီကုံစစ်ဆေးဂိတ်မှာစစ်ဆေးရာကနေကားပေါ်မှာစစ်ကြွဆေးပြားတွေကိုအများပြားတွေ့ရှိခဲ့တာဖြစ်တာပါ။အဲ့ဒီကနေတဆင့်ရွှေဘိုကျောင်းတွင်းတွားရောက်စစ်ဆေးတဲ့အခါမှာအခုလိုမျိုးစစ်ကြွဆေးပြားအများပြားဖမ်းဆီးရမိတာဖြစ်တယ်လို့မောင်တော်မြို့နယ်ရဲတပ်ဖွဲ့မှရဲမှူးချုပ်များဝန်ကအခုလိုပြောပါတယ်
။အခြားပြည်စီကတော့ဗော်ဒီကုံစစ်ဆေးဂိတ်နာမှာသူကနဲ့လာမှာပေါ့လေမောင်တော်မြို့ကလာမှာတွေ့လို့ဆိုတော့အဲ့အဲ့မှာချိုင်းပြူနယ်မင်းငယ်နယ်အဲ့မှာဟိုကျောင်းကိုဆက်သွယ်ပုံရတယ်ခင်ဗျာကားမှာပထမကျောင်းမှာဒုတိယပေါ့နော်ကားပေါ်မှာတော့လေစင်းလို့ကြားတယ်ခင်ဗျာအဲ့လေစင်းပေါ်တော့လေစင်းခန်းပေါ့နော်ဆိုတော့ကျောင်းမှာကျတော့40နှစ်ပိုင်းနဲ့40လို့ပြောရတယ
်ရခိုင်ပြည်နယ်တွင်းမွေးရစေဘွားနှိမ့်နှင်းတက်ဖြစ်ဖို့အတွက်မေယူအထူးစစ်စီရေးလို့ခေါ်တဲ့နေပြည်တော်ကအထူးတပ်ဖွဲ့ဝင်တွေကစောင့်ရနေတာဖြစ်ပါတယ်ဒီဖွဲ့ဟာဖေဖော်ဝါရီလ၁ရက်နေ့ကစပြီးဆောင်ရွက်နေပြီးတော့ရခိုင်ဒေသတွင်းကရဲတပ်ဖွဲ့ဝင်တွေတော့မပါဝင်ပါဘူး။လက်ရှိဖြစ်စဉ်နဲ့ပတ်သက်လို့စိတ်ကြွစီပြားတွေနဲ့အတူထွေးရှိခဲ့တဲ့ကျောင်းထိုင်ဆရာတော်နဲ့ကိုရင်တပားတို့ကိုဖမ်းဆီးထိန်းသိမ်းထားပြီးစစ်ဆေးမှုတွေလုပ်နေတယ်လို့လည်းပြောပါရယ်။အခုလိုစိတ်ကြွစီပြား42သိန်းကျော်ဖမ်းဆီးရရှိခဲ့တဲ့မောင်တော်မြို့နယ်တွင်းကရွှေဘိုဖုန်တော်ကြီးကျောင်းနဲ့ပတ်သက်လို့ဒေသခံတဦးလည်းဖြစ်မောင်တော်ဒေသကရခိုင်အမျိုးသားပါတီရဲ့ဥက္ကဋ္ဌဦးခမောင်တန်းကအခုလိုပြောပါရယ်။
ဖုန်ကြောင်ကလည်းမြို့ထက်မှာမဟုတ်ဘူးကျွန်တော်တို့မြို့နယ်9မိုင်လောက်ဝဲတဲ့နေရာမှာဖုန်ကြောင်ကတော့ပုံမှန်ပါပဲအဲ့မှာဟိုစိတ်ထူးခြားမှုတော့မတွေ့ရဘူးကျွန်တော်တို့မြို့ပေါ်မှာလေအဲ့ဖုန်ကြောင်ကလည်းအလှမ်းဝင်နေတော့ကျွန်တော်တို့လည်းခံမဲ့လို့မရဘူးလူဝင်ထက်လည်းအဲ့လည်းမရှိပါဘူးဖုန်ကြီးကဟိုကျွန်တော်တို့ရွှေဘိုကြည့်တော့မှာရှားထားတဲ့ဖုန်ကြောင်ပါအဲ့မှာဆောက်ထားတဲ့ဖုန်ကြောင်အဲ့ကြောင်ကလည်
းနေဆက်ဒေတာဖြစ်တဲ့မောင်တော်ဒေတာမှာမြို့ရဲ့စေဘွားစိတ်ကြဆေးပြအများပြားကိုအခုနောက်ပိုင်းမကြာခဏဆိုသလိုဖမ်းဆီးရရှိနေတာဖြစ်ပါတယ်မွေးစေဘွားတွေကိုဒီဒေသကနေတဆင့်တစ်ဖက်နိုင်ငံကိုတင်ပို့ရောင်းချတာဖြစ်တာကြောင့်အခုလိုမျိုးဖြစ်စဉ်တွေဖြစ်နေရလို့ဥက္ကမောင်တန်းကယူဆပါတယ်။အဲ
ကျွန်တော်တို့ဥစ္စာထင်တော့ဒီမွေးစေဘွားကကျွန်တော်တို့ဒီဖက်ကနေတဆင့်ဖြတ်ပြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုတော့တယ်။အဲဒါကြောင့်ဟိုလမ်းကဒီဒလိုင်းပဲရှိတယ်ကျွန်တော်တို့ဟိုမောက်တော့လဲရင်နောက်ပြီးရေကြောက်လဲဖြစ်စစ်တွေကနေဟိုဘင်္ဂလားဒါအဲ့လိုအဲ့လိုပဲရှိတယ်လမ်းကဒလိုင်းပဲရှိတယ်
ပြီးခဲ့တဲ့ဖေဖော်ဝါရီလ2ရက်နေ့နဲ့4ရက်နေ့အတွင်းမှာလဲမေယူစစ်စင်ရေးအရမောင်တော်ဒေတာမှာ WY ဆေးပြား4သိန်းနီးပါးဖမ်းဆီးရရှိခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံယုံသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ